ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးသက်ဖြတ်နေတယ်လို့ကုလသမဂ္ဂကမြန်မာနိုင်ငံအပေါ်ပြစ်ထိဝေဖန်လိုက်ပြီးတဲ့နောက်မှာတော့အစ္စရေးနိုင်ငံအနေနဲ့မြန်မာနိုင်ငံကိုလက်ထက်ရောင်းချမှုရပ်ဖို့အတွက်အမေရိကန်ဂျူးဖုံးတော်ကြီးတွေနဲ့ဂျူးဘာသာရေးဓမ္မတေးတီဆိုသူ300ကျော်လောက်ဟာလက်မှတ်ထိုးတောင်းဆိုလိုက်ပါတယ်လူနည်းစုပေါ်ရက်ဆက်စွာလူမျိုးတုံးသက်ဖြတ်နေတဲ့စစ်တပ်အတွက်လက်နက်နဲ့စီးလေးကျင့်မှုပေးနေတဲ့အမေရိကန်နဲ့အစ္စရေးနိုင်ငံတို့ရဲ့ပါဝင်ပတ်သက်မှုတွေကိုအမေရိကန်နိုင်ငံသားတွေအနေနဲ့ရောဂျူးဘာသာဝင်တွေအနေနဲ့ပါဆန့်ကျင်ကြောင်းစာသားပေးနေတုန်းကထုတ်လိုက်တဲ့တောင်းဆိုချက်ထဲမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကိုအစ္စရေးလက်နက်ရောင်းမှုရပ်ဖို့နဲ့အမေရိကန်ကစီးလေးကျင့်မှုပေးနေတာတွေကိုရပ်ဖို့ဘာသာရေးကောင်းဆောင်တွေကတောင်းဆိုနေကြတာဖြစ်ပါတယ်။နာဇီဂျာမနီတွေရဲ့ဂျူးတွေအပေါ်မှာဆုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့ကိစ္စကိုရည်ညွှန်းတဲ့စကားလုံးဖြစ်တဲ့ Never Again နောင်ဘရော့မှာဆိုတဲ့စကားလုံးကိုသုံးပြီးတော့လူနည်းစုတွေအကြမ်းဖက်ခံရမှုကိုအခုခါမှရည်ညွှန်းပြီးပြောဆိုသုံးနှုန်းကြပါတယ်မြန်မာနိုင်ငံကအကြမ်းဖက်မှုတွေမှာပါဝင်ပတ်သက်မှုမရှိဘူးလို့အစ္စရေးနိုင်ငံသားရဲ့ဝန်ကြီးကညင်းဆိုပါတယ်မြန်မာနိုင်ငံကိုလက်နက်ရောင်းတဲ့ကိစ္စကိုပြန်ဆန်းစစ်နေတယ်လို့လည်းအစ္စရေးတောင်းရှိသူတွေကပြောပါတယ်ရှင်